ရသေးတော်မြို့နယ်မေယူမြစ်ချနယ်ကရေရင်တစင်းပေါ်မှာလိုက်ပါသွားသူတွေနဲ့အမျိုးသားတွေကြီးအယောက်90နဲ့80ကျားကိုအေးအေးရခိုင်လက်နက်ကင်တက်ကဒီကနေ့ဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းအေးအေးဘက်ကရောပြည်နယ်အစိုးရနဲ့တပ်မတော်ပြောခွင့်ရတို့ကပါအတည်ပြုထားပါတယ်။အခုလိုအဖမ်းခံရသူတွေထဲမှာအရက်ဝစ်စစ်တီနဲ့ရက်တက်ဖွဲ့ဝင်အယောက်30ထက်မနည်းပါသွားတဲ့အကြောင်းလည်းဆိုပါတယ်။လက်ရှိမှာဖမ်းဆီးခံထားရသူတွေလွတ်မြောက်ရေးအတွက်အစိုးရစစ်တပ်ကရဟတ်ရင်3ပြီးပိုက်စိတ်တိုက်ရှာဖွေနေတာမှပြစ်ခတ်မှုတချို့ရှိနေတာကြောင့်ဒေသခံတွေထွက်ပြေးတင်းရှောင်နေရတဲ့အကြောင်း VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်မေယူမြေချောင်းတွင်ပြေးဆွဲနေတဲ့ရွှေနေသည့်အမြိုင်ရင်တစည်းကိုဒီကနေ့မှရခိုင်လက်နက်ကိုင်အေအဖွဲ့ကနေတိုင်းပြည်စစ်ဆေးခဲ့ပြီးမြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့လိုယူဆရတဲ့အယောက်ဝတ်ယောက်90ခန့်ကိုဖမ်းဆီးခေါ်ဆောင်ခဲ့ကြောင်းအေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရစေ
။ဒီနေ့ဒီလက်နက်ကိုင်တွေရောက်မှာဒီရှိနေသည့်အမြိုင်ရင်မှာဒီအရတာဟန်ဆောင်ပြီးတော့မှစီးနင်းလိုက်ကြလာတဲ့ဒီဗမာလက်နက်ကိုင်တို့ကိုဒီရတိတောင်ရဲ့အထက်ထက်မှာဒီလူကြီးရဲ့စစ်ဆေးဖို့အတွက်အဲ့ဒါကျွန်တော်ထင်ပြထားတာရှိတယ်ဗျ။ဒါပေမဲ့အဲ့ဒီမှာဒီစစ်တပ်အရာရှိတွေလည်းပါတယ်။နောက်ပြေးရာရှိတွေလည်းပါတယ်။ဟိုနောက်အခြားအဆင့်တွေလည်းပါတာပေါ့နော်။ကျွန်တော်တရားကြောက်တော့50ဝန်းကျင်ကရှိတယ်လို့ပြောတယ်ဗျ။လို့စီတော့ဒီကျွန်တော်တို့ထင်းထင်းထားတွေတော့ပြောနိုင်တယ်
။ဖန်စီခေါ်ဆောင်သွားပြီးဘာဆက်လွတ်သွားမယ်ဆိုတာမပြောနိုင်သေးဘူးလို့ဆိုပါတယ်။စစ်တွေမျိုးအမြန်ရည်ရင်စိတ်ကန်းကနေဘူတီတောင်ကိုထွက်ခွာလာတဲ့ဆွေနေသည့်အမြန်ရည်ရင်ကိုဒီကနေ့မနေ့ဆန်နိုင်ခွဲလောက်မှာရတိတောင်မျိုးနဲ့ရင်မြက်ကြေးရွာနီအေဖွဲ့ကတားစီခဲ့ပြီးခရီးသည်160ကျော်နဲ့က90ဦးကျော်ကိုခေါ်သွားခဲ့တယ်လို့ခိုင်တုခကဆိုပါတယ်။ရခိုင်ပြည်နယ်လုံခြုံရေးနယ်နယ်စပ်ရေးရာဝန်ကြီးဘူမှုကြီးမင်းနန်းကတော့ဖမ်းဆီးခေါ်ဆောင်သွားတဲ့အထဲမှာနယ်ကြားဆောင်ရဲပါဝင်အယက်သား80ခန့်ပါဝင်တယ်လို့အတည်ပြုပြောပါရယ
်။အေးရကျွန်တော်လည်းပြည်ပြီးတော့ဆက်လေတားတယ်ဆက်လေဘောကနေအဲ့ဒီယောက်ျားလေးမိန်းမလေးဆင်ခံပြီးတော့မိန်းမလေးတော့ပြန်လွတ်လိုက်တယ်။ယောက်ျားလေးတွေကတော့ချိုးရေးတဲ့ဖွဲ့ဒီလက်ဆောင်ရေးတဲ့ဖွဲ့တွေကလူတွေပါလို့လေအဲ့ဒီလူတွေအယက်သားတွေရောကုန်ဖမ်းသွားတာအားလုံးတော့50နဲ့80ကျားလောက်ဖြစ်နေတက်ကတော့အားပြင်းမော်ပြန်ထိုင်နေတက်ပြီးလိုက်ရှာတယ်တချောင်းတွေလိုက်နေတယ်မရောစရာမရသေးဘူး
ဖန်စီကိုဆောင်သွားတဲ့သူတွေပြန်လဲလွတ်မြောက်ရေးအတွက်မြန်မာစစ်တပ်ကနေရဟရင်တုံးပြီးရှာဖွေနေစေလို့သူကပြောပါတယ်အေအဖွဲ့ကနေဖန်စီခေါ်ဆောင်သွားတယ်လို့ယူဆရတဲ့လမ်းကြောင်းတစ်လျှောက်မှာမြန်မာစစ်တပ်ကနေရဟရင်နဲ့ဒီကနေ့မှပြစ်ခတ်မှုတွေလှုပ်ဆောင်နေပါတယ်အထူးသဖြင့်ကြောက်တန်းထီးဆွမ်းရေမြက်ရေပုတ်မောင်ဖြူချေးရွာနေတဲ့ဝိုက်နဲ့အတောင်ကျောပေါ်မှာပြစ်ခတ်မှုတွေလှုပ်ဆောင်နေတယ်လို့ဒေသခံတွေကဆိုပါတယ်ဒီနေ့မွန်လွဲပိုင်းကြောက်တန်းကြီးရွာနဲ့နီးတဝိုက်မှာရဟရင်နဲ့ပြစ်ခတ်မှုတွေလှုပ်ဆောင်နေတာကြောင့်ရွာသားတွေတင်းချောင်နေရတယ်လို့ကြောက်တန်းရွာသားတို့ကပြောပါတယ
်။ရွာထက်ကလေဟက်စကီဆုံးစီဝေးပြီးတော့လည်းလည်းတွေနဲ့ပိုက်တာတွေ့နေကြတာ။ဒီပုဂ္ဂိုလ်တော့မဟုတ်ဘူး။ရွာတော့တည်းကကိုလုံးဆက်ပြစ်နေကြပါတယ်
။တမတော်တရင်မှပြန်ကြားရေးဖွဲ့တွင်မူဘုံမှုချုပ်စော်မင်းထွန်းကတော့ဖမ်းဆီးခံရတဲ့ရဲတပ်ဖွဲ့ဝင်တွေလွတ်မြောက်ရေးအတွက်လိုအပ်လို့ရဟရင်အသုံးပြုတာဖြစ်ကြောင်းပြောပါတယ်
။ရဲတပ်ဖွဲ့ဝင်တွေဖမ်းသွားတယ်။ဥယျာတော့အတည်ပြုလို့မရသေးဘူး။အနည်းဆုံးကတော့30ကျော်လောက်ရှိတယ်။အဲ့ဒီမှာရှိတဲ့ခီးတွေတွေတချို့ကိုဖမ်းသွားတယ်။အဲ့ဒါတွေကိုကယ်ထုတ်ဖို့အတွက်ကျွန်တော်လှုပ်နေတာ။လေရင်သုံးတာမဟုတ်ဘူး၊ရဟရင်သုံးတာဖြစ်တယ်။ဒီသည့်တောင်းချမှုနှိမ်နှင်းရေးစစ်ဆင်ရေးမှမဆိုလေရင်ရဟရင်မသုံးရဆိုတဲ့နိုင်ငံတကာဥပဒေလည်းမရှိဘူး။လိုအပ်တဲ့အင်အားကိုအသုံးပြုခွင့်ရှိတယ်။လိုအပ်ရင်ဆောင်ရွက်မှာဖြစ်တယ်
။ပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့တုန်းကလည်းမြောက်ဦးစစ်တွေကလန်းဂန်ကြီးကွေ့မိုင်တိုင်မှတ်129နီးမှာခရီးသည်တွေရင်နဲ့လိုက်ပါလာတဲ့မိသားတပ်ဖွဲ့ဝင်19ဦးနဲ့ခရီးသည်10ဦးတို့ကိုအေးအေးရခိုင်လက်နက်ကိုင်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ရခိုင်ပြည်နယ်တွင်မြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့လက်နက်ကပဋိပက္ခဖြစ်စဉ်တွင်အဖွဲ့နဲ့ဆက်ဆက်သူဆိုပြီးတန်လျာရှိသူတွေကိုအပြန်အလှန်ဖမ်းဆီးမှုတွေပုံမှုများပြားလာနေပါတယ်ခင်ဗျာ။